မြန်မာဆီယနာသိန်းကောင်စီအပေါ်တန်ခတ်ရည်ယူမှုချမှတ်တာကိုကန့်ကွက်တဲ့အကြောင်းရုရှားနိုင်ငံကဒီကနေ့ပြောပါရယ်လက်ရှိမြန်မာအာဏာပိုင်တွေအပေါ်တန်ခတ်ရည်ယူတာအပါအဝင်ချင်းချောက်ဖိအားပေးတာတွေဟာထိရောက်မှုမရှိဘဲတိတ်ကိုအန္တရာယ်ကြီးပါရယ်ဒါအပြင်ပြည်တွင်းပြည်ပခန့်ကြီးဖြစ်အောင်တွန်းပို့သလိုဖြစ်ပါလိမ့်မယ်လို့ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရတူကိုကိုးကားပြီးမော်စကိုအခြေစိုက် Interfax သတင်းဌာနကရေးထားတဲ့အကြောင်း Reuters သတင်းမှာဖော်ပြထားပါရယ်အာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်ဗိုလ်ချုပ်တွေနဲ့ရဲတပ်ဖွဲ့ထိပ်ပိုင်းတာဝန်ရှိသူတွေကိုအမေရိကန်နဲ့ပြည်ထိုင်အပါအဝင်အနောက်နိုင်ငံတချို့ကတန်ခတ်ရည်ယူမှုတွေချမှတ်ထားတာပါဒါအပြင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြမဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့ကိုလည်းတန်ခတ်ရည်ယူထားပါတယ်ရုရှားနိုင်ငံဟာမြမစစ်တပ်နဲ့ဆက်ဆံရေးအဆင်ပြေပြီးမတ်လ29ရက်နေ့စီးပွားအခမ်းအနားကိုရုရှားဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန်ဒါဖိုဝင်တက်ရောက်ခဲ့ပါတယ်အဲဒီနေ့တရက်ထဲမှာတင်နိုင်ငံတော်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်လူ100ကျော်သေဆုံးခဲ့ရပါတယ်။အဲဒီစီးပြအခမ်းအနားမှာရုရှားလုပ် T-72 တင်ကားတွေ MiG-29 တိုက်လေယာဉ်တွေနဲ့ MI-24 စစ်သုံးရဟန်းယာဉ်တွေပါဝင်ခဲ့ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းရောင်းချနေတဲ့အဓိကနိုင်ငံတစ်ခုဖြစ်ပြီးစစ်ကောင်စီကိုတန်ခတ်ရေးယူမဲ့လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုတရုတ်နဲ့အတူကန့်ကွက်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။